ဆက်ပညာဆိုင်ရာနိုဘယ်ဆုကိုအမေရိကန်သိပ္ပံပညာရှင်တွေဖြစ်ကြတဲ့ David Julius နဲ့ Adam Patapoutian တို့နှစ်ယောက်ကတနင်္လာနေ့မှာရရှိသွားခဲ့ကြပါတယ်။အပူနဲ့ထိတွေ့မှုဆိုင်ရာအာယုံကနတ်ကျော်တွေအလုလုပုံကိုဖော်ထုတ်တွေ့ရှိခဲ့တဲ့အတွက်စုချင်းမြစ်လိုက်တာဖြစ်တယ်လို့အကဲဖြတ်လူကြီးများအဖွဲ့ကဆိုပါတယ်။သူတို့တွေ့ရှိချက်ကြောင့်အပူနဲ့ထိတွေ့မှုအာယုံတွေကအာယုံကျော်တွေမှာဘလို့လှုပ်ရှားဖြစ်ပေါ်ပြီးဘလို့သိစိတ်ဖြစ်ပေါ်လာနိုင်တယ်ဆိုတာကိုနားလည်လာရတယ်လို့အဖွဲ့ကပြောပါတယ်။Julius ကဆန်ဖရန်စစ္စကိုမှာရှိတဲ့ California တက္ကသိုလ်ကဖြစ်ပြီးပတပူတီအန်က California ပြည်နယ်မှာရှိတဲ့ Scripps Studio ဌာနကပါသူတို့နှစ်ယောက်ကစုကြည့်ဒေါ်လာ 1.3 သန်းကိုခွဲဝေယူကြရမှာဖြစ်ပါတယ်။မနေ့တုန်းကတော့အသေးရောင် virus စီပိုးကိုတွေ့ရှိတဲ့သိပ္ပံပညာရှင်တွေကို Nobel ဆုချီးမြှင့်ခဲ့ပါတယ်။စုအတွက်အဆိုပြုလာတွေကို January လကုန်မှာပိတ်ခဲ့တာပါ။အင်္ဂါနေ့မှာယူပဗေဒပုံတုနေ့မှာဓာတုဗေဒကြာတာပတိနေ့မှာစာပေတောက်ကြနေ့ငင်းချာရေးနိုဘယ်ဆုတွေကိုထုတ်ပြန်မှာဖြစ်ပြီးလာမယ့်တနင်္လာနေ့မှာတော့စီးပွားရေးနိုဘယ်ဆုကိုကြေညာမှာပါ။